တော်ရှင်များခင်ဗျာစကိုင်းနယ်လေဗရောင်းတော်ချင်းနီစီမံကိန်းပေါ်မှာဒေသခံတွေရဲ့စန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေလည်းမကြာသေးခင်ကပဲတကြောပြန်ကြီးထွားလာနေတာကြောင့်လွတ်တော်မှာတင်ပြဖြစ်ရှင်းမှုကြိုးပမ်းကြတဲ့အထိဖြစ်ပါတယ်။ဒီချိန်ကဒီအာနာပိုင်ရဲ့အပြင်းထန်နေနေတာခံခဲ့ရတဲ့တိုင်အောင်စီမံကိန်းပေါ်မှာစန့်ကျင်ကန့်ကွက်တာတွေလည်းအခုထိအဆုံးမတက်နိုင်ပဲဖြစ်နေရတာတွေဟာဘာကြောင့်လဲဒီပြဿနာနဲ့ပတ်သက်လို့လွတ်တော်ကအကောင်းဆုံးအဖြေရှာနိုင်မဲ့နေရာလို့ယူဆသလားဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တော်တော်လေးကိုအရင်ဆုံးကျွန်တော်တို့ဆွေးနွေးစေချင်ပါတယ်။အခုဒီမေလာဆန်းမှာပဲဒီချင်းနီ 2.0 လုပ်ငန်းတွေစမယ်ဆိုပြီးဝမ်ပေါင်ကုမ္ပဏီကပြောလိုက်ပြီးတဲ့နောက်မှာပဲနေကနေကဒီမချင်းမနဲ့နဲ့ဆန်းနှပြပြီးတင်းမာတဲ့အထက်နေကျွန်တော်ကြားပါတယ်။ဆိုတော့ဟိုအဓိကအဖြစ်ဆန်းနှပြတဲ့သူတွေကလက်တလုံးမှာဘာလို့မချင်းမနဲ့ဖြစ်နေရလဲ။ဒါကျွန်တော်ဟိုစကိုင်းတိုင်းလွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်။ဟုတ်ကျွန်တော်တို့အဓိကမချင်းနဲ့အကြောင်းရင်းတော့ပြီးခဲ့တဲ့ကာလလေဘလဘုံမလေးနေပြောရရင်တော့ကျွန်တော်တို့ဟိုလာလေယာဉ်ကြီးတွေကိုအစရေကဟိုလာဒါသိဟိုဘောကျွန်တော်ရောချင်းမပေးပဲသိခဲ့တယ်ပေါ့နော်။ရောချင်းမပေးပဲသိခဲ့တော့တီးလည်းရောချင်းလောက်ပဲပေးတယ်။အဲ့ဒီကနေဖြစ်လာတာပေါ့။ခုလိုလို့နေဖြစ်ရတဲ့ကိစ္စကတော့ကျွန်တော်တို့ဆန်စီယိုခက်လိုက်တယ်ပေါ့2014ခုဟိုလာအဲ့ဒီဆန်စီယိုခက်လိုက်တော့ဒေါခင်ဝန်းတော်ကျွန်တော်တို့ဟိုလာဒီဆုံးမှုဒီခက်ပြီးဒီဆုံးမှုဖြစ်ခဲ့တယ်။အဲ့ဒီဆန်စီယိုခက်ပြီးတဲ့ကာလမှာကျွန်တော်တို့ဒီချက်ကြီးရဲပါသွားတဲ့မြေတွေတဲ့ကရောကြီးကိစ္စမှာကျွန်တော်ခြေတွေကလောလောဆယ်တိုင်းဝင်တိုင်းဆိုးအောင်ကျွန်တော်တို့ဧက900ဝန်းကျင်ခန့်ပေါ့မိုးချိုးပြင်ကဧက250ခန့် 2014 ကျွန်တော်တို့2012စတုန်းက39ဦးကမယူတဲ့ထဲက25ဦးပဲကျန်တယ်ပေါ့ကျန်နေပြီမယူလိုက်တယ်အဲ့25ဦးကဧက150ဟုတ်အခုတုံးဝဆိုလို့ရှိရင်ဒီနယ်ရောကြီးကျွန်တော်တို့ဧက200ဒီနယ်ရောကြီးဒီချက်ကြီးရဲပါတာပေါ့ဒါတွေကိုကျွန်တော်တို့အခုတော်တော်တဲ့အစိုးရတဲ့မှာကျွန်တော်တို့ယူဖို့ဆိုပြီးတော့တင်လိုက်တယ်။အဲ့လိုတင်လိုက်တဲ့အခါမှာဘာမှမယူကြည့်မပြီးသေးပဲနဲ့ဒီချက်စီကိုအခုအော်ဒါတိုင်းခတ်တော့မယ်ဆိုတော့သူတို့ရဲ့မြေတွေပေါ့ယူကြည့်မပြီးပဲခတ်တာဒါတက်တက်ဒီလကံတွေစော်ကားတယ်ပေါ့။9ရက်5လ2016ရက်နေ့မှာထုတ်လို့တာလေဒီယူကြည့်မပြီးပဲထုတ်လို့တာဒီလကံတွေကိုဒါမျက်ခွေပြုတ်တယ်ဆိုပြီးတော့ဒါဒီမကျေနပ်မှုတွေကစပြီးတော့ပေါက်ဖွာလာပြီးတော့တော့ဆလာပြမှုတွေဖြစ်ခဲ့တာပါပဲ။ဟု
တ်။ Okay ကျေးဇူးပါ။ကျွန်တော်နောက်တစ်ယောက်ကတော့ဒီသဘောပတ်ဝန်းကျင်ထင်းသိမ်းဖွဲ့ဖြစ်တဲ့ဒီ EcoDev ကဒါရိုက်တာဦးဝင်းမျိုးသူရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဆိုတော့ဒီဒေသခံတွေအနေနဲ့နင်းနာမှုတွေမကျင်တတ်တာတွေရှိတယ်လို့ပဲသဘောပတ်ဝန်းကျင်ပေါ်ထိခိုက်နေတဲ့အပိုင်းကနေပြီးတော့ဟိုအစောပိုင်းမှာလည်းဟိုထောက်ပြနေရတယ်ရှိပါတယ်။ဆိုတော့ဒီစီမံကိန်းကပတ်ဝန်းကျင်ပေါ်မှာရက်ခတ်မှုကဘလောက်တိုင်းတန်တိရှိနိုင်တယ်လို့ရေဝီကသုံးသပ်နိုင်တယ်ဦးဝင်းမျိုးသူ
။အပဝင်းကျင်ထိခိုက်နိုင်မှုကတော့အရန်ကြီးမားပါတယ်။ဒါကြောင့်မလို့ဒါတို့ဒီစီမံကိန်းကိုကောင်တယ်ပေါ်တဲ့လူတွေနဲ့ဆောင်ပြလို့ပတ်ဝန်းကျင်တိကျမှုဆန်းစစ်ခြင်းပေါ့ EIA SIU ပေါ့နော်ဒီထဲမှာပါတဲ့လုပ်ငန်းစဉ်တွေကိုအသေးချာတိကျကျလုပ်ကိုင်ဖို့လိုပါတယ်တော်တော်လည်းပဲကျွန်တော်တို့လက်ရှိကြားသိနေရတာကနော်ဒီအဆုံးကောကော်မတီရဲ့ဆောင်ရွက်ရမယ်ဆိုတော့လက်ညွန်ထားချက်တွေတောင်မှပြည်ပဝကမဆောင်ရွက်တဲ့ခါကျတော့ပတ်ဝန်းကျင်ထင်းသိမ်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဆောင်ရွက်လဲဆိုတာကျွန်တော်တန်တရားရှိပါတယ်ကျွန်တော်တို့ရတဲ့တည်င်းချက်လျက်တွေအရဆိုရင်ဟိုနော်သူတို့ရဲ့လုပ်ပုံကင်ပုံနေရာစနစ်ကြမရှိဘူးစနစ်ကြမရှိတဲ့အတွက်ဒီ acid တွေကနော် acid တွေကိုဒီမြေတွေကိုတူးပြီးတော့ acid တွေနဲ့ဖြော်ပြီးတော့နော်သူတို့ကဂျင်းတီထုတ်တဲ့အခါမှာဒီ acid တွေမြေကြီးထဲမှာအောင်ခင်းသွားတဲ့ခင်းနေပေါ့နော်ဒါတွေကိုစနစ်ကြလုပ်ကင်ဆောင်ရွက်မှုတွေလည်းမရှိဘူးဆိုတော့ဒီလိုကျွန်တော်တို့လေတုညဉ့်အမှုလေတုညဉ့်အမှုရောရေတုညဉ့်အမှုရောမြေတုညဉ့်အမှုရောပေါ့နော်ဒါတွေတစ်ခုလုံးကအဲ့ data တစ်ခုလည်းမဟုတ်ပဲနဲ့ဒီဘက်မုံရံမြို့ရောမုံရံမြို့ချင်းနှင်းမြေကြီးတစ်ခုလုံးကထိခိုက်နိုင်တဲ့အနေအထားတွေဒီကိုဖြစ်သွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ကျွန်တော်ဒီကိုမင်းမင်းမှာသူကတော့ဒီ LeBron အရေးမှာဟိုတက်တက်ချက်ချက်လှုပ်ရှားနေတဲ့ပုံကိုတူလည်းဖြစ်ပါတယ်သူသဘောထားလည်းကျွန်တော်ကြားချင်ပါတယ်ကိုမင်းမင်းအခုအဲ့တော့လောလောဆယ်အခြေအနေမှာကဒေသခံအနေနဲ့ဘလို့တောင်းဆိုမှုမျိုးတွေတောင်းဆိုနေပြီးတော့ဘလို့အခြေအနေမျိုးရမှာသူတို့ရှင်းနေမယ်ဆိုတော့ဟိုတောင်းဆိုမှုမျိုးတွေရှိနေလဲရေဝီကကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်တယ်ကျွန်တော်တို့ခုဒီနေ့ဗရမန်ဒေသကနေတောင်းဆိုနေတဲ့ပထမဆက်က9ရက်5လနဲ့အားဖြင့်ဆက်ပြီးတော့ဒီပုံစံကိုပေါင်းရှိပြီးတော့ကျင်းနေထောက်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကောက်ွက်တာပါခင်ဗျာဒါကောက်ွက်တဲ့အကြောင်းရင်းကလည်းဒါဖြစ်လို့ဆိုတော့ဗရမန်ကျင်းနေပြီးအဲဒီဆုံးရုပ်ကိုမရှိရဲ့အစီအရာကအကြံကြီးချက်တွေကိုသိကြတဲ့လိုင်းပုံစံရမှုဒါတခုမှကောင်းကောင်းမလုပ်နိုင်ခင်မှာကျင်းနေထောက်မယ်လို့ပြောလိုက်တဲ့အချက်အလက်ကိုကျွန်တော်တို့ဒီသားကနေရဆလာကိုဒီသားကနေအလားချက်တွေကိုမြှုပ်ပေါ်ကြည့်တယ်လို့ဒီစားရည်နဲ့ပရမတ်စင်းနဲ့9ရက်5လ2015ကျင်းပြီ2016ကျင်းပြီဟိုဘလို့အခုစိတ်ဆောက်ကျွန်တော်တို့ကြောက်ခဲ့တာဒီတရားချင်းနဲ့ကျွန်တော်တို့တောက်ဆိုတာကျွန်တော်တို့ဟိုတိကျရဲ့ဖြစ်ပေါ့ ကျွန်တော်တို့ဒီနေရာတွေကိုကျွန်တော်ရုပ်ဆက်သွားတာ2014ခုနှစ်ကတည်းကဖြစ်သွားတယ်ကျွန်တော်တို့စိုက်ပျိုးမှုတော့လည်းမရတော့ဘူးအခုချိန်မှာဆိုရင်ကျွန်တော်တို့ဒေသခံတွေနဲ့စာဝတ်နေရေးတွေခက်ခဲနေတယ်နောက်တစ်ခါကျဲကြမှာပါတော့မောဘာရီအစားတွေမှခက်ခဲနေတယ်အဲ့ဒီချက်ကိုကျွန်တော်တို့ပရမအဆင့်နဲ့တောင်းဆိုတယ်ဒုတိယအဆင့်နဲ့ကတော့ကျွန်တော်တို့ဒီနေရာတွေကိုလုံးဝမရောက်ဘူးဒါဖြစ်လို့တော့ဆိုတော့ကျွန်တော်တို့ဒီစီမံကိန်းရာဆိုရင်ဘဝအမှန်တကယ်ချင်းမရှိတဲ့ချိန်မှာဒီနေရာတွေကိုရောင်းလိုက်ရင်ကျွန်တော်တို့ဒေသတခုလုံးဒုက္ခရောက်နိုင်တဲ့အတွက်ကျွန်တော်တို့ဒီနေရာတွေကိုမရောင်းဘူးနှစ်ပြင်ရမယ်ဆိုတော့ကျွန်တော်တို့ဟိုစိတ်ကြီးနဲ့ပဲကျွန်တော်တို့နှစ်ပြင်ရင်ရောက်စာချုပ်ကိစ္စကိုကျွန်တော်တို့တောင်းဆိုနေစီမှာနောက်တစ်ခါကျတော့ဒီအစီအစဉ်နဲ့ပတ်သက်တဲ့အခြေအနေတွေအားလုံးကိုကျွန်တော်တို့အစီအစဉ်တစ်ပြင်တောင်းဆိုမယ်ဒီကဘာဘဝကျင်ကိစ္စတွေလူမှုဘဝကျင်ကိစ္စတွေလူ့ဓမ္မကိစ္စတွေအဲ့ဒီကိစ္စတွေကိုကျွန်တော်တို့တော့ဒီလိုမှကျင့်ကြအောင်ရလို့ရှိရင်ကျွန်တော်တို့နောက်ဆုံးပိတ်အဆင့်ဒီလိုမျိုးဖြစ်သိမှုပဲကျွန်တော်တို့ပြောမှာဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုလည်းကျွန်တော်တို့လှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဥကျော်လင်းပါခင်ဗျာဒီဝိုင်းရဲ့နိုင်ငံရေးသမားတူလည်းဖြစ်တယ်ဥကျော်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီလိုရှိဒီဗမာပြည်ရဲ့တရားစာတွေကစကတော့အပေါဝင်ပေါ့ဗျာဖေတရားစာတမလို့လုံးမယ်ဆိုရင်အရင်ဆုံးကနိုင်ငံတကာစာချုပ်များဆိုပြီးတော့ကျွန်တော်တို့ international relationsအဲ့ဒါနဲ့ပတ်သက်ရင် ratification by the parliament ပါလီမန်ကဘုတ်ခွင့်ပြုမှပြည်ရင်းဆိုင်ချုပ်အဖြစ်နဲ့အသက်ဝင်ရမှာအခုကျတော့နိုင်ငံကစာချုပ်တွေတိုက်ရဲသူတို့လိုချင်လိုလို့ဒေသခံတွေကဒုက္ခရောက်တော့အော်အဲ့လိုပါလီမန်ကလည်းကွာကော်မရှင်ကော်မတီဆိုတာကပါလီမန်တစ်ခုလုံးကိုစားပြုတော်မဟုတ်ဘူးစုံစမ်းရေးကော်မတီဆိုတာသွားလုပ်ဒုက္ခရောက်မှစုံစမ်းရေးကော်မတီလုပ်တော့အလကားပဲစရတဲ့ဒီစာချုပ်တွေကပါလီမန်တစ်ခုလုံးအပြင်ဒေသခံတွေတက်သည့်ပညာရှင်တွေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါပြည်ပဆုံးဆွေးနွေးပြီးတော့မှ ratify လုပ်တော့မှဒီလို ratification ရှိမှနိုင်ငံတကာစာချုပ်အတည်ပြုလိုက်ပါတယ်။ဒါပြနိုင်ငံတကာစာချုပ်ကိုအခြေခံပြီးဖြစ်လာတဲ့အရာတွေပို့လို့နိုင်ငံတကာစာချုပ်နဲ့ပတ်သက်လာရင်1948ခုနှစ်ဖွင့်ပြီးအစိုးရအခြေခံမှုတွေအခန်းဆက်နဲ့မှာပါတယ်။အခုစာချုပ်တော်ဆိုတာလည်းအကုန်ပြန်ထည့်ပေးမယ်။ဒီ2008မှာအဲ့ဒီအခန်းဆက်တွေတစ်ခုလုံးထုတ်ထားလိုက်တယ်။အဲ့ဒီအထိပ္ပယ်ကြောင့်ကျွန်တော်ကတော့ဒီနိုင်ငံတကာစာချုပ်များကိုပြည်ရင်းလုပ်ကြလို့တခုပေါ့ဗျာ။ပြည်ထောင်စုကနေပြန်ထားပြီးတော့ဒီနိုင်ငံတကာစာချုပ်နဲ့ပတ်သက်လာလို့ရှိရင်ပါလီမန်ကကြေကြေပြတ်မှသုံးသပ်မယ်။ဒေသခံတွေရောတက်သည့်ပညာရှင်ရောသုံးသပ်ပြီးမှပြည်တွင်းအတည်ပြုမယ်ဆိုရင်ဘယ်စာချုပ်ကျွန်တော်မှတ်ချက်ပြီးပါလို့ရှိပြီကျွန်တော်ပူစားနိုင်မှာပါဟုတ်ကဲ့ကျွန်တော်ကတော့စင်နာနဲ့အားလုံးတရားစားတဲ့ကျင်းစာမဖြစ်အောင်အကြံပေးချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းဆိုတော့ကျွန်တော်ဒီအရင်အစိုးရလက်ထက်မှာကတော့စမ်းစုကြည်ရဦးဆောင်ပြီးတော့စီမံငင်းနဲ့ပတ်သက်လို့စုံစမ်းတဲ့နေရာမှာဟိုအကြံပြုတဲ့တွင်းချက်တွေလည်းလုပ်ခဲ့တာရှိပါတယ်ဆိုတော့ဒါတွေကိုအပြည့်အဝအကောင့်ထဲမဖော်ဘူးဆိုတာမျိုးတွေလည်းကြားရပါတယ်ဆိုတော့ဒီဘယ်ပိုင်းနေမှာအကောင့်ထဲဖော်ဖို့ပြက်ကွက်နေရလဲဒေါက်တာသိန်းနိုင်ဟိုကျွန်တော်တို့ဟိုလက်လန်းမီတော့ရှင်းပြပေးပါဦးခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီလေဘရွန်တော်အစီအစဉ်ကစားအတိုင်းလာဖော်ဆောင်မှုရှိမရှိဆိုတာကတော့ကျွန်တော်တို့ဒီစီမံကိန်းတွန်းကဒါကျွန်တော်တို့ဖွဲ့စည်းပုံအရလည်းဒါပြည်တော်စုအစီအစဉ်လို့တိုင်းဒေသကြီးအစီအစဉ်လို့တော့ဖွဲ့စည်းပုံအရကျွန်တော်တို့ကန့်တတ်ထားတာအများကြီးရှိတယ်ဗျာနော်အဲ့လိုရှိတဲ့အခါမှာကျွန်တော်တို့ပြည်တော်စုအစီအစဉ်ကဝန်ခွင့်ပြုမှာဝန်ဟောတာဒါလည်းရှိတယ်ဒါကြောင့်ကျွန်တော်တို့တကယ်တကယ်ဘယ်ပိုင်းမှာတိတိကျကျဘယ်ပိုင်းမှာကျွန်တော်တို့ချိုးယွင်းနေလဲဘယ်ပိုင်းမှာမလိုက်နိုင်ဘူးလဲဆိုတာလေဘရွန်တော်ဖော်ဆောင်ရေးကော်မတီဆိုတာရှိတယ်ဗျာနော်အစီအစဉ်ကစားအတိုင်းအဲ့တော့ဒီဖော်ဆောင်ရေးကော်မတီဟာပြီးခဲ့တဲ့ကာလကတော့အတိတဲ့တိုင်းနဲ့ကျွန်တော်တို့ဥလတ်ထွန်းတို့ဟုတ်လားဥတာအေးတို့နော်သူတို့ဖော်ဆောင်မှုလုပ်ခဲ့တယ်ဒါပေမဲ့တိတဲ့တိုင်းပေါ့ကျွန်တော်အားနည်းချက်တွေအများကြီးရှိတယ်ခုလာမဲ့ကာလမှာကျွန်တော်တို့ပြည်သူလူထုတင်လိုက်တဲ့အစိုးရလည်းဖြစ်သွားတယ်ဖြစ်သွားတဲ့အတွက်ဒီပြည်သူလူထုတင်လိုက်တဲ့အစိုးရနေပြီးတော့ကျွန်တော်တို့ပြည်သူကိုစားပြုတဲ့ပုံစံတွေလည်းဘရောင်းတော့ဖော်ဆောင်ရေးကော်မတီမှာဖွဲ့စည်းပြီးတဲ့အခါမှာဘယ်ပိုင်းမှာအဓိကချွေယွင်းနေသဘောပတ်ဝန်းကျင်မှာဘယ်ပိုင်းချွေယွင်းနေချွေယွင်းရင်ဘယ်ဥပဒေနဲ့ဘယ်နည်းဥပဒေနဲ့အရေးယူမယ်ဘယ်တိုင်းသာတော့လုံတမားဒီပုံမှာဘယ်လိုလိုအပ်တယ်ဒီလိုကိစ္စတွေကတော့နောက်တစ်ချက်ကကျွန်တော်တို့လေယာဉ်မြေယုံကြီးကိစ္စတွေမှာလည်းဖြစ်ပြနေတာကဟုတ်လားမြေမရှိတဲ့လူယောထားတာတွေကိုကျွန်တော်တို့တွေ့နေရတယ်ဟောမြေမရှိတဲ့လူယောပြန်ပြီးတယ်လေဘရောင်းတော်အစီအကံပြန်ပြီးတဲ့ကိစ္စတွေမှာလည်းဟုတ်လားလေဘရောင်းတော်အစီအကံကကျွန်တော်တို့ရှိတာတာစီမံကိန်းတွေလိုအပ်တဲ့ပမာဏတွေများနေတာလေပူတာတွေပြန်ပြီးပါဆိုတာလေတို့စီမံကိန်းထဲမှာပဋိမောလန်အရှိဘက်ကရှိတယ်ကြည့်တဲ့မြေကိုတိမ်းပြီးသားလူချပြီးအနောက်ဘက်ကိုလာလို့ဒေသခံတွေရမှလည်းပြဿနာတွေဒါတွေကပါလဲဆိုတရားဥပဒေစိုးမိုးမှုအတိုင်းအတာမရှိတာရေးပြီးခဲ့တဲ့ကာလကဌာနဆိုင်ရာတွေရဲ့အတိုင်းအတာညမှာပြီးကြတဲ့ဟုတ်လားဒုဂီတာကောလက်ရှင်တွေမရှိဘူးရှိတဲ့အတွက်မှားယွင်းမှုတွေအများကြီးနေဆိုတော့ဒါတွေကအစအနေပြီးတော့အကုန်လုံးပြန်လုပ်ရမှာဒါကြောင့်ကျွန်တော်တို့ကဒီအစီအခံစာဟိုတိုင်းလုံးဆောင်နေမဆောင်ဘူးဆိုတာတော့ကျွန်တော်တို့လေဘရောင်းတော်ရဲ့ဖော်ဆောင်ရေးကော်မတီအစ်စ်ဖွဲ့ပြီးတဲ့အခါမှာအဲ့ဒီကော်မတီရဲ့ထုတ်ပြန်ကြေညာချက်ပေါ်မှာ တော့ပေါ်ပေါက်လာမှကျွန်တော်တို့ဘယ်ဘိုင်းမှတိတိကျကျဟုတ်လားမလိုက်တော့ဘယ်ဘိုင်းမှလိုအပ်တယ်ဘယ်ဘိုင်းမှတရားစွဲတယ်အဲ့ကြမ်းမှာဖြစ်လာမယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်ခင်ဗျာန
ော်ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုလက်တလောနောက်ဆုံးအချိန်တွေကကျွန်တော်သိရဆိုလို့ရှိရင်ဆက်စပ်လဲဒီကိုမင်းမင်းတို့လည်းတောက်ပြတော့ပါတယ်အခုဒီတိနံရော်ရေးတွေပေးတဲ့ကိစ္စတွေဒီနောက်မြေပြန်ပေးဖို့ကိစ္စတွေတောင်းဆိုတာရှိနေပါတယ်တချို့ကဒီစီမံကိန်းကိုဖျက်ဖို့တိအောင်တောင်းဆိုနေတာရှိရဆိုတော့ဒီနေရာမှာနှုတ်နှစ်ဖက်ရှင်းနေနိုင်လောက်တဲ့အဖြေကဘာတွေဖြစ်နိုင်လဲဟိုကိုဝင်းမြတ်ကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျာဟိုပတ်ဝန်းကျင်ထိခိုက်မှုတွေလည်းဟိုတက်နေတဲ့များအကာအွယ်ဖြစ်ပေးနိုင်ရမယ်နောက်တစ်ခုကဒေတာကန်ရဲ့ဒီလူမှုပတ်ဝန်းကျင်ကိုလည်းပဲကာဝယ်ဆောက်ရှောက်ရာရောက်စေတဲ့အဖြေမျိုးဆိုရင်ဘလို့အဖြေမျိုးဖြစ်နိုင်လဲကိုဝင်းမျိုးသူ
အဓိကကဒေတာကန်နေအကျိုးရှိတယ်နော်နောက်တစ်ခုကတော့နိုင်ငံတော်ကအကျိုးရှိတယ်ပတ်ဝန်းကျင်ထိခိုက်မှုကလည်းနည်းတယ်ဆိုတော့အချက်ကိုပေါ်လင်းအောင်ဖော်ဆောင်ဖို့လိုတယ်ဒါတော့လည်းပဲအခုလက်ရှိစီမံကိန်းရဲ့အကောင့်ထံပုံမှုကဘလို့မှဒီယုံကြည်မှုကိုမတည်ဆောက်နိုင်ဘူးဒေတာခံရင်းနေနဲ့အကျိုးရှိတယ်ဆိုတော့ဘလို့နည်းနဲ့မှပြလို့မရဘူးအဲ့တော့အခုလက်ရှိစန့်ကျင်နေတဲ့ရွာသားတွေအနေနဲ့ကလည်း तू လက်တွေ့မြင်ရတဲ့ပုံမှာပဲ तू မူတည်ပြီးတော့ तू ဆုံးဖြတ်မှာပေါ့နော်ဆုံးဖြတ်မယ်ဆိုတော့ तू ယုံနေကြာဘာမှမရှိဘူးဆုံးကပြောလို့ဆုံးကဆွေးနွေးတဲ့လူတွေဆွေးနွေးတယ်လို့ပဲပြက်ကွက်မှုတွေအများကြီးဖြစ်နေတယ်အချို့လည်းစီမံကိန်းကနေပြီးတော့နော်ကျွန်တော်တို့ तू ကနေပြီးစီမံကိန်းကနေပြီးတော့ပေးတာတွေကိုသူတို့ယူပြီးတော့ရွှေ့သွားတဲ့အဖွဲ့တွေလည်းရှိတယ်အဲ့ဒါတွေကိုဘလောက်ထိတိုးတက်လဲပေါ့ဗျာအဲ့တော့စီမံကိန်းတွေမှာပူပေါင်းပါဝင်ဆောင်ရွက်တဲ့တိုးတက်လဲဆိုတာကိုလည်းလေ့လာတဲ့အခါတော့လည်းဘာမှဖြစ်ဖြစ်မြောက်မြောက်ကိုတိုးတက်တာမရှိဘူးဆိုတော့လူတွေကယုံနိုင်ကြပါမှာမရှိဘူးအဲ့တော့နံပါတ်1ချက်ကတော့ယုံနိုင်စရာဖြစ်အောင်အရင်ဆုံးဒီယုံကြည်မှုကိုတည်ဆောက်ဖို့လိုတယ်ဒါကြောင့်မလို့ဆောင်းကပြောတဲ့ဆုံကောကပြောတဲ့နော်လုပ်ငန်းဆောင်ဖို့ဆောင်ရမယ့်ဟာတွေကိုတည်ကြလို့ဖို့လိုတယ်တို့လည်းအဲ့မှာအားနည်းချက်တစ်ခုရှိနေတာကဘာလဲဆိုရင်ကျွန်တော်သုံးဝင်းဆိုင်ကော်မတီဖွဲ့ဖို့လုပ်တယ်သုံးဝင်းဆိုင်ကော်မတီဆိုတာဒီဒီကကတော့နော်ဒါတော့အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ဒီလုပ်ငန်းကိုတော့ပြန်လည်စစ်ဆေးလိုက်တဲ့အတွက်သူကပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးထိခိုက်မှုတွေဆောင်ရွက်တင်တာတွေကတော့ရှိသေးတာအဲ့တော့အနာတိရဲ့ဆေးပေးတယ်ပေါ့တို့လည်းပဲအခုဆေးတောက်ရလားဆိုရယ်ပြဿနာပေါ့နော်ဆေးတိုင်းရောတေချာလိုက်နာဆောင်ရွက်လားဆိုရယ်ဂရီကဝတ်ကိုနော်ဘလောက်ထိဖော်ဆောင်မလဲဆိုတဲ့ဟာကိုအမကန်ချက်ကမရှိဘူးဖြစ်နေတာအဲ့တော့အဲ့အတွက်ကိုလုပ်တာကအော်အကောင့်တယ်ပေါ်တာကော်မတီဖွဲ့တာတက္ကနာနောက်တစ်ခုကသုံးဝင်ဆိုင်စောင့်ကြည့်တဲ့ကော်မတီပေါ့နော်ဒါကိုကျွန်တော်က joint monitoring လို့ခေါ်တာပေါ့နော်အဲ့တော့အဲ့အဖွဲ့ကိုဖွဲ့ဖို့လုပ်နေတယ်အဲ့ဒါရွာသားတွေပါရမယ်နောက်တစ်ခုကကျွန်တော်တို့ကုမ္ပဏီတွေပါရမယ်ပြီးရင်သက်ဆိုင်ရာအစိုးရပါမယ်ပြီးတော့လွတ်လပ်စွာ independent ပေါ့လွတ်လပ်စွာဝင်ပြီးတော့ပတ်ဝန်းကျင်ကိုစောင့်ကြည့်တဲ့အဖွဲ့တွေပါမှသာလေသူတို့လုပ်နေတဲ့လုပ်ငန်းတွေကနော်သူတို့ဘယ်လိုလုပ်ရမလဲဆိုတော့နော်ဒီ EMP လို့ခေါ်တဲ့ environmental management plan ပေါ့ပတ်ဝန်းကျင်ရေးစီမံခန့်ခွဲမှုစီစဉ်တိုင်းလုပ်ပါမယ်ဆိုတာကိုသူကကျွန်တော်တို့ကစောင့်ကြည့်နေလို့ရမယ်။တော့ဒီတိုင်းလွတ်ထားရင်တော့ကုမ္ပဏီရဲ့အနေထားကတော့သူတို့နားလဲသလိုသူတို့လုပ်ရတယ်လို့လုပ်တာဖြစ်တဲ့အတွက်ပို့ပြီးချိန်နေဆိုမယ်ရွာသားတွေကတော့ပို့ပြီးတော့အယုံကြည်မဲ့မယ်။ယုံကြည်မဲ့မယ်ဆိုရင်ရွာသားတွေမပူပေါင်းရင်တော့နောက်ဆုံးတော့ဆောင်းကပြောသလိုပေါ့နော်စီမံကိန်းလုံးဝဖျက်သိမ်းရေးဆိုတာကိုတိုက်ပွဲဝင်မယ်။အဲ့ဒါကလည်းမှားတယ်လို့မထင်ဘူး။ဘာလို့လဲဆိုတော့နော်အဲ့လိုသာဆက်သွားနေရင်ဒီဒေတာကန်နေနေမကဘူး။ကျွန်တော်စိုးရိမ်နေတာကအဲ့ဒီဒီမုံရမျိုးကြီးရောဒီချင်းနှမြကြီးရောတစ်ခုလုံးပြတ်သွားမဲ့အနေရောရှိတယ်အဲ့ဒါတွေကိုကျွန်တော်ပြန်လည်ကုစားဖို့ဆိုတာတိတ်ပြီးတော့ခြေချီလောင်းအားကြည့်တယ်ဒါကြောင့်မို့ဒီဟာကိုကျွန်တော်နိုင်နိုင်နင်းနင်းဖြစ်ဖြစ်စီဖြစ်သင့်ဖြစ်တဲ့ဓာတွေကိုအမြန်ဆုံးဆောင်ရွက်မှာကိုဖြစ်မယ်တင်တယ
်ဟုတ်ကဲ့ကျေးဇူးပါအတန်ဆိုင်နဲ့ပြဖို့ထားတဲ့ပုံကူတယောက်ကိုလည်းကျွန်တော်ကလည်းပေးချင်ပါတယ်သူကတော့ကြံကင်းမျိုးကဥကျော်လင်းပါဥကျော်လင်းကကျွန်တော်တို့အတန်ဆိုင်ပြဖို့ပြီးဆွေးနွေးထားတာပါခင်ဗျာ
စာလင်းကြီးမျိုးနယ်တဲ့ကလေဘရောင်းအေးကိစ္စစာနာပြသူတွေရဲ့တောင်းဆိုချက်ကိုကြည့်ရင်အဖြေကထွက်ပြီးသားပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကော်မတီရဲ့အစီရင်ခံတင်ပြချက်အတိုင်းအကောင့်ထဲမှာဖော်လို့ဖြစ်ရတာပါပဲတခင်ဆိုရတော့လူမှုမကျေနပ်ချက်တွေထွက်ပေါ်လာတိုင်းစုံစမ်းစစ်ဆေးရေးတွေလုပ်ခဲ့ပေးမယ်ဟန်ပြလုပ်တာတွေကများလုံးလို့အဖြေမပြေပြင်ခဲ့သလိုပြဿနာတွေလည်းမရှင်းလင်းနိုင်တာများပါတယ်ကျိုးစီးပွားတွေကဥပိုင်ခရိုနီနဲ့အာနာပိုင်တွေရဲ့ကျိုးစီးပွားနဲ့ပတ်သက်လို့ပြက်ပြက်သားသားအရေးမယူနိုင်ခဲ့တာတွေကလည်းတဖုံတစ်ပင်ပါကြွေးကြော်တက်လာတဲ့တန်ရှင်းသောအစိုးရကောင်းမွန်သောအစိုးရဆိုတဲ့ကြွေးကြော်ချက်ကိုတောင်းထိပ်ပိုင်းကအစမတန်ရှင်းမကောင်းမွန်ခဲ့လို့အောက်ခြေမှာလည်းမပြေပြင်ခဲ့တာပါကိုပြဋ္ဌာန်းထားခဲ့တဲ့ဥပဒေတွေကိုတောင်းကိုအခါကချိုးဖောက်ခဲ့တာဆိုတော့လစ်ဘရောင်းကိစ္စကဒီမိုကရေစီအစိုးရအထိတက်ရောက်မှုရှိတာကလည်းသဘာဝကျပါတယ်အခုတက်လာတဲ့အစိုးရကတော့ရခိုင်အစိုးရလိုငဲ့ကွက်စရာမရှိလေတော့ဖြေရှင်းရမယ့်ကိစ္စတွေကိုရှင်းရှင်းလင်းလင်းဖြေအောင်လှုပ်ဆောင်ပြနိုင်မှာပါပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်တဲ့အာဏာကပြည်သူလက်ထဲမှာမရှိခဲ့လို့မပြေလည်ခဲ့တဲ့ပြဿနာတွေကိုဒီနေ့ပြည်သူအကျိုးစီးပွားကိုဥထိတ်ထားတဲ့အစိုးရတဲ့အနေနဲ့တစ်ခုပြီးတစ်ခုရှင်းလင်းသွားအောင်လုပ်သွားတာကိုမကြခင်မှာကျွန်တော်တို့မြင်တွေ့ရတော့မှာပါ။ဘာဖြစ်လို့လဲဆိုတော့အခုရထားတဲ့အာဏာကပြည်သူတွေရဲ့လက်ထဲကိုရောက်ရှိလာတဲ့အာဏာအစစ်အမှန်ဖြစ်လို့ပါပဲဗျာ
ဟုတ်ကဲ့ဒါကတော့ကြံကင်းမျိုးကဥကျော်လင်းမှာကျွန်တော်တို့ဒီ Facebook ကနေပြီးတော့ကျွန်တော်တို့ပေးပို့ထားတဲ့တချို့မှတ်ချက်တချို့ကိုလည်းကျွန်တော်တို့ဒီနေ့မှာဖော်ပြခြင်းပါတယ်တယောက်ကတော့ Sunday Rain ဆိုပြီးသူကကျွန်တော်တို့ဒီမှာ message ထားသွားတာပါသူကတော့လွတ်တော်အကောင်းဆုံးအဖြစ်ရှာမှာကတော့ဒေတာကန်တွေကိုချွေးသိပ်ပြီးတော့ဆက်လုပ်ခိုင်းစီမှာပါတဲ့ပြည်သူလူထုဆိုပြီးတက်လာတဲ့အစိုးရကပြည်သူမချက်ရင်ဘာလုပ်မလဲဒေတာကန်တွေရဲ့စီးပွားရေးလူမှုရေးကျန်းမာရေးအစရှိတွေကိုဦးစားပေးတင်ပါတယ်နောက်တစ်ယောက်ကတော့ကိုကျော်ထွေးပါတဲ့သူကတော့ကျင်းနေစီမံကိန်းကနိုင်ငံဖွံ့ဖြိုးဖို့လုပ်ခဲ့တယ်ဆိုရင်စီးရဲတောင်တွေကိုဖွံ့ဖြိုးတုတ်တက်အောင်မလုပ်ဘဲနဲ့ဘာလို့အတင်းအဓမ္မတင်းစီခဲ့ပါသလဲမြန်မာနိုင်ငံတဝမ်းမှာလက်နက်အားကိုးနဲ့အာဏာယူထားတာများပါတယ်ပြည်သူတွေပိတ်ဆက်နေရတာလည်းများပါပြီလေယာသင်းုံနေမှာကလူ့သက်ပါပိတ်ဆက်နေရတော့မယ်လို့မြင်ပါတယ်နိုင်ငံတော်ရဲ့အကျိုးမြတ်ဘယ်သူတွေလက်ထက်ရောက်သွားတယ်လဲဆိုတာအကောင့်ထဲလည်းမပေါ်ပါဘူးတဲ့ဒီတစ်ခါလည်းပဲမတ်တက်ရပြီးကန့်ကွက်ကြလိမ့်မယ်ထင်ပါတယ်ကျွန်တော်ထင်တာတော့သူဆိုလိုတာတော့ဟိုတစ်ခေါက်ကဒီလေဘောင်အရင်နဲ့ပတ်သက်ပြီးလွတ်တော်ထဲမှာတင်ပြဆွေးနွေးတဲ့အချိန်မှာတမလို့သားကိုစီရီဘက်ကကန့်ကွက်တာကိုသူရည်ညွှန်းမှုရပါတယ်ဆိုတော့အခုဒီကိစ္စနဲ့ပတ်သက်လို့အခုလွတ်တော်ထဲမှာပါတင်ပြပြီးဆွေးနွေးဖို့ဒီဟိုတိုက်တွန်းချက်တွေလည်းရှိနေတယ်ဆိုတော့ဒါတွေကဘလောက်ထိလွတ်တော်ထဲမှာဒီကိစ္စကိုတွန်းအားပေးနိုင်နဲ့အလားအလာမျိုးတွေရှိလဲဒေါက်တာသိန်းနိုင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကျွန်တော်တို့ဘိုင်းအနေနဲ့တော့စောစောကကျွန်တော်တို့လွတ်တော်မှာလာရောက်ပြီးရှင်းလင်းပြတဲ့စောစောကကြီးထူးညီညွတ်မှုအပိုင်းပေါ့နော်ကျွန်တော်တို့ဒီအပိုင်းနေဆိုလို့ရှိရင်ကျွန်တော်တို့ဒီညီချောင်းထဲမှာကျွန်တော်တို့ရည်ထူးဒီကုမ္ပဏီရဲ့စွန့်ပြစ်ရည်တွေပေါ့ဒီရည်တွေကိုကျွန်တော် pH level တိုက်နေလားကျွန်တော်ညှို့မှုမေးတယ်ညှို့မှုမေးတဲ့အခါမှာကျွန်တော်တို့ကုမ္ပဏီရဲ့နေပြီးဝမ်ဘောက်ကုမ္ပဏီနေအကြောင်းမပြန်လေးဘူးပေါ့ဒါရီယာဖြစ်ခဲ့တာတော့ပြီးခဲ့တဲ့ကာလပေါ့အခုကာလမှာကျွန်တော်တို့လွတ်တော်အပြည်သူလူထုကိုစားပြုတဲ့လူတွေရလာများလာတဲ့လွတ်တော်မှာကျွန်တော်တို့တင်ပြလာရင်ဒါနိုင်ငံတော်ရဲ့ဥပဒေကိုမလိုက်နာတာလား DUPA 7ဖြစ်ပြီးမှချက်လေဒါမှကျွန်တော်တို့ရေးသားမှာအဲ့တော့ကုမ္ပဏီဆိုတာလည်းကျွန်တော်တို့ကဘာမှာကုမ္ပဏီနဲ့ဆက်သွယ်ပြီးတော့ကြီးပွားရေးဆိုတာကုမ္ပဏီများနဲ့တော့လောက်ကန်ဆောင်မှာတိုးတက်လာတဲ့တိုင်းပြည်တွေများတယ်ကုမ္ပဏီတစ်ခုကိုကျွန်တော်တို့တွက်လိုက်ပြီးဒေတာတစ်ခုကြည့်တော့နိုင်ငံလုံးကနောက်ထပ်ကုမ္ပဏီတွေအများကြီးကျွန်တော်တို့ဝေါ်အောင်မှာအဲ့ကျွန်တော်တို့ကကားလုံးနိုင်တဲ့ကုမ္ပဏီအများကြီးပေါ့ဗျစိုက်ပျိုးရေးကုမ္ပဏီဒါလည်းမရှိသေးဘူးမရှိသေးတော့ကုမ္ပဏီကဆက်တွေ့နေရမယ်တွေဒီကုမ္ပဏီတစ်ခုကိုကျွန်တော်တို့ကဥပဒေနဲ့အညီလွတ်တော်လဲပြက်ပြက်သားသားဥပဒေပြထမ်းမယ်ပြုပြင်မယ်ပြုပြင်ပြီးတော့ဒီတဘာဝပတ်ဝန်းကျင်ညီညွတ်မှုလဲဥပဒေနဲ့ထိမ့်မယ်ထိမ့်ပြီးတော့ဒီဥပဒေတိုင်းတကယ်အကောင့်ထဲပေါ်ဆောင်ရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအားလုံးအရှင်ပြေသွားနိုင်တယ်နောက်ဒီအရှင်ပြေဖို့အဓိကကတော့ကျွန်တော်တို့လွတ်တော်နေမဟုတ်ဘူးနောက်ဒီဒေတာမှာရှိတဲ့ဒေတာကန်လေးရောနောက်ဒီကုမ္ပဏီရောအစိုးရပိုင်းတွေရောလူလိုကိုယ်စားလှယ်တွေရောထိတွေ့ဆက်ဆံပြီးတော့ကုမ္ပဏီပိုင်းကဒေတာကန်လေးတွေဘယ်လိုထိခိုက်မှာဘယ်လိုပုံလေးမြင်တာမှုနဲ့လုပ်ပြီးနိုင်မလဲတော့အဲ့တော့ကုမ္ပဏီကနေပြီးတော့ဘာလုပ်ပေးမှလဲတော့အစိုးရဘယ်လိုကာကွယ်ပေးမှလဲဒီလိုထိတွေ့ဆက်ဆံမှုမျိုးတွေများများနဲ့ကျွန်တော်တွားဖို့လည်းလိုတယ်ဒါကြောင့်ကျွန်တော်လွတ်တော်ပိုင်းအနေနဲ့ကတော့အဓိကလှုပ်သွားမှာတွေကတော့ကျွန်တော်တို့တတ်နိုင်နေမြပြီးခဲ့တဲ့ကာလကလည်းကျွန်တော်တို့လွတ်တော်ကြီးဟိုလိုစတာမဟုတ်သေးပေမလို့သူတို့ရေရင်ပြည်လေလာတယ်ကျွန်တော်တို့တဘောပါဝင်နေလာတယ်မေးစရာရှိတယ်မေးမှာပဲဒါဘာကြောင့်လဲအဲ့ဒီပေါ်အဖြေတွေ့ရင်ကျွန်တော်တို့ဘာလုပ်ရမလဲဆက်ဆက်ပြီးတော့ပြည်သူကိုစားပြုတဲ့လွတ်တော်အမှတ်တွေများပါတယ်ပြီးခဲ့တဲ့လွတ်တော်လိုမဟုတ်ဘူးဒါကြောင့်ကျွန်တော်တို့ရှေ့လျှောက်အရှင်ရလာရင်တော့ကောင်းပါအခုမှကျွန်တော်တို့အစရှိသေးတော့တော့ကျွန်တော်တို့အခုရေတွင်းသူအခုရေကြီးတော့လို့မဖြစ်သေးတော့ရေနောက်တွေကျွန်တော်စုတ်ထုတ်နေအောင်ပါပါဒါကြောင့်ပြည်သူလူထုအနေနဲ့လည်းဖြည်းဖြည်းချင်းစောင့်ပြီးတော့ကျွန်တော်တို့လုတ်သွားမှာအနာဂတ်လည်းလာမှာဒီတိုင်းပြန်သွားရင်ကျွန်တော်တို့ကောင်းမှာမဟုတ်ဘူးဒါကြောင့်ဖြည်းဖြည်းချင်းနဲ့ကျွန်တော်တို့တွတ်တော်ပိုင်းလည်းလှုပ်ရှားရှိတာလှုပ်သွားမှာပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုဟိုအခုကျွန်တော်တော်တော်ရှင်သက်သက်ဦးစောလွင်ကိုကျွန်တော်ပြန်ပြီးဆက်သွယ်လို့ရပါတယ်ဦးစောလွင်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလေကောင်တော့အရင်ကဘာလို့တနင်္ဂနွေမှာကတရားဥပဒေစိုးမိုးမှုကအနေနဲ့နေနေပါတယ်ဒါကြောင့်ကျွန်တော်မြန်မာနိုင်ငံလို့ဒီအခုလွတ်တော်မှာလည်းပဲနောက်ထပ်ဒီညတို့လိုအပ်ချက်ကိုပြစ်ပြီးပြေးနိုင်မှာမဟုတ်ပါဘူးချစ်ပြီးပြေးနိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့တက်မလို့ကနေပြီးတော့သမတ်သာယူထားတဲ့အခွင့်အရေးကိုမဖြောက်ရှင်းနိုင်မမြလုံးဝတရားဥပဒေစိုးမိုးမှုမရနိုင်ပါဘူးနောက်ထပ်လည်းကြံ့ကြံ့မှုတွေဆန္ဒပြမှုတွေစုမှုတွေကျက်လာမှာပဲ
ဟုတ်ကဲ့ခင်ဗျာ
နောက်ထပ်ဒီအခွင့်အရေးကိုဆောပြောပါရစေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုဒီမှာတော်တာရှင်ဦးစောလွင်လည်းပြောသွားပါတယ်။နောက်စစောကလည်းဥကျော်လည်းစာထဲမှာလည်းထောက်ပြထားပါတယ်။အခုဒီလက်ဘရောင်းကိစ္စမှာအကျိုးစီးပွားကိစ္စတွေကလည်းပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးတော့ပြောပါတယ်။အထူးသဖြင့်ကတော့ဒီဝမ်ပေါင်းနဲ့ဖက်ဆက်လုပ်ထားတာလည်းကျွန်တော်တို့စစ်တပ်ကပိုင်းနဲ့ဥပိုင်ကုမ္ပဏီကလုပ်ငန်းဖြစ်နေတယ်ဆိုတော့ဒါတွေနဲ့ပတ်သက်တော့ဒီစစ်တပ်နဲ့လည်းဆက်နွယ်နေတယ်ဆိုတော့လွတ်တော်မှာတွန်းအားပေးဖို့ဆိုတာဘလောက်တိဖြစ်နိုင်ချင်ရှိလဲ။ကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပါဦးခင်ဗျာ။
လွတ်တော်မှာတော့ဒါစစ်တပ်ရဲ့အကျိုးစီးပွားဆိုရင်တော့တပ်မဲ့ကိုယ်စားလှယ်တွေကတော့ဆန့်ကျင်မှာပေါ့လေတိုးတိုးလည်းပဲဒီကောင်ကိုကျွန်တော်တို့ကင်တွင်နိုင်တာကဒီအုပ်ချုပ်ရေးအဖွဲ့ပေါ့နော်စိုးရအနေနဲ့ကင်တွင်နိုင်တာကတော့ကျွန်တော်တို့ EITI process ရှိပါတယ် အဲ့တော့ဒီတော့လေ EIDI process က EIDI ကလက်ရှိကျွန်တော်တို့ဒါအစိုးရတက်တဲ့ချိန်မှာသူကခိုက်တဲ့အချင်းဘလို့ဆက်ဆောင်ရမယ်ဆိုတာဟိုကျွန်တော်လက်ညှိုးမှုမရှိတော့ခိတာတက်နေပါတယ်ဒါတော့လည်းပဲကျွန်တော်တို့ဒီ EIDI ရဲ့ level တွေကနေပြီးတော့ကျွန်တော်ဥပိုင်ရဲ့เนาะကျွန်တော်အကျိုးစီးပွားတွေကိုတရားဝင်စစ်ဆေးတာတွေတော့အခုဆိုဥပိုင်ကကျွန်တော်တို့เนาะပြည်သူပိုင်ဖွဲ့စည်းဖြစ်သွားပြီပေါ့အရင်ကတော့စစ်တပ်ပိုင်ပေါ့အခုကတော့ကျွန်တော်တို့အများကုမ္ပဏီ public company လောက်လိုက်ပြီးဖြစ်တဲ့အတွက်လို့တလို့ကျွန်တော်တို့စစ်ဆင်းမယ်ဆိုရင်ချို့ရီကိုချင်းကြောင်းလို့ရပါတယ်ကျွန်တော်မြင်တာကတော့အစိုးရအဖွဲ့ရဲ့လုံနိုင်တဲ့စွမ်းရည်တန်းမှာအကင်လုံနိုင်တာတွေအများကြီးပါပဲအဓိကကတော့ data ဆိုင်ရာအစိုးရဝင်ကြီးချုပ်ပေါ့နော်အရင်ခေတ်တုန်းကတော့အရင်ဝင်ကြီးချုပ်တွေကမလုပ်တဲ့အတွက်ကိုသူတို့ကနေဟန်တားနေတဲ့အတွက်ကိုလုံနိုင်တရားရှိတာတွေမလုပ်တာပါအဲ့တော့ကုမ္ပဏီကိုသွားပြောရင်လည်းကုမ္ပဏီကပြန်ပြီးတော့သူကကျွန်တော်သိသလောက်ကတော့နော်ပြန်ပြီးတော့သူကအပြစ်ထွက်ချမှာပဲသူတို့ကလှုပ်ချင်ပါလေဒီသက်ဆိုင်ရာအစိုးရအိုက်ဒီယာမလုပ်ပါလို့ဆိုတော့ကျွန်တော်တို့ကဒီလိုပဲဗောလီဘောလည်နေမဲ့သဘောရှိတယ်ကျွန်တော်လည်းဒါကြောင့်မလို့ဒေသခံဒေသဆိုင်ရာအစိုးရဖွဲ့ကဒါကိုပြပြောကနော်သူကဂိုင်းတွဲဆောင်ရွက်ပါအဲ့တော့ဆောင်လို့ကြွင်တဲ့လူတွေအဖွဲ့တွေနဲ့ဒီအစိုးရရဲ့နော်ကျွန်တော်တို့လုတ်ပိုင်ခွင့်အာဏာတွေကဂိုင်းမယ်ဆိုရင်တော့တော်တော်များများကိုဂိုင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်တော်တော်ကလည်းဒါပံ့ပိုးပေးမယ်ဆောင်ရွက်တော့လူတက်ကနေပြီးတော့တန့်ကျင်မှုတွေကတော့ရှိနေဦးမှာပဲအဲ့တော့အဓိကအရေးကြီးတာကတော့ကျွန်တော်တို့ဒီဒေသဆိုင်ရာအစိုးရပါပဲကျွန်တော်အမြင်ကတော့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအစီအစဉ်ဆုံးမတက်ခင်မှာဒီကိုမင်းမင်းကိုလည်းမေးချင်ပါတယ်ကိုမင်းမင်းတို့ဒီမှာလက်ပြောင်းရင်းနဲ့လှုပ်ရှားနေရတဲ့အနေနဲ့ဒီလွတ်တော်ဘယ်လောက်အားကိုးလဲလွတ်တော်ဟိုနဲ့ဒီအခုအစိုးရတက်လာတဲ့အချိန်မှာဒီအစိုးရတက်နဲ့ဒီလွတ်တော်နဲ့အပေါ်မှာကိုမင်းမင်းတို့တက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့လက်ပြောင်းရင်းနဲ့ပတ်သက်လို့ဘယ်လောက်ဒီမျှော်လင့်ထားလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတက်ဆိုင်အနေနဲ့ကျွန်တော်တို့ကဆိုလို့ရှိရင်လွတ်တော်ကိုအုပ်ချုပ်တယ်အရင်လိုကျွန်တော်တို့ကျွန်တော်တို့ဒီလူတွေကရွေးချယ်တင်ရတာကိုယ်စားလှယ်တွေတက်သွားတယ်အဲကြောင့်ဒီလိုဒီကနေ့ပေါ့ကွာအဲဒီဒီလူတွေကိုကျွန်တော်တို့အားကိုးတဲ့နည်းလမ်းတွေကို ground base ဆိုလို့ရှိရင်ခုလက်ရှိနဲ့ကျွန်တော်တို့တက်ရတာဒီလိုဒီလူတွေကိုလည်းကျွန်တော်တို့ဒီတော့ကနေရဲ့ဒီကျင်တဲ့ဆန္ဒတွေတောင်းဆိုချက်တွေကျွန်တော်တို့ပို့ထားတယ်တောင်းဆိုတာလည်းဒီလူတွေရာကျွန်တော်တို့မြင်တယ်တောင်းဆိုကြတယ်ကဒီကျိုးစားတာလွတ်တော်ကဒီလိုဒီလူတွေရဲ့ဒီလာကြည့်ဒီကျွန်တော်ဒီတော့ကလေးစုစုဒီဟိုအကောင်းဆုံးဖြစ်ရှင်းပြနိုင်မလို့လေကျွန်တော်တို့တမန်လာကြပါအဲ့လိုပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာစကိုင်းတိုင်းရဲ့လွတ်တော်ကိုယ်စားဒေါက်တာသိန်းနိုင်တဘောပေါင်းချင်းထင်းသိမ်းဖွဲ့ Eco Dev ကဒါရိုက်တာဦးဝင်းမျိုးသူနောက်စာရီအတန်ဖိုင်နေနဲ့ပြပို့ကြတဲ့ဒေါက်တာရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ